ရခိုင်ပြည်နယ်စစ်တွေမြို့မှာရာနဲ့ချီရဲ့ဒေသခံတွေဟာပုံမှန်436ပုံမှန်59စာလုံးဂါကြီးမပြင်ဆင်ဖို့အပြင်ဗုဒ္ဓဘာသာကဘာတည်သွေးအတွန်းရှည်ရေးမျိုးဆောင်ဥပဒေအမြန်ဆုံးပေါ်ထွက်ရေးအစိုးရနဲ့လွှတ်တော်မှာမွတ်စလင်ဘာသာဝင်တွေမရောက်ရှိရေးတွေကိုဆန္ဒပြတောင်းဆိုခဲ့ကြပါတယ်ပုံမှန်436မပြင်ဆင်ဖို့ဆန္ဒပြတောင်းဆိုရတဲ့ရည်ရွယ်ချက်ကိုဆန္ဒပြပွဲဦးဆောင်သူဦးအောင်တန်းမှုကအခုလိုပြောပါတယ်
။ဒီကကတော့အနာဂတ်မြန်မာပြည်ကြီးဗုဒ္ဓဘာသာသာဝရတည်ထောင်ဖို့အတွက်ဒါကိုလှုပ်ဆောင်ထားတဲ့အတွက်ကျွန်တော်တို့ကတော့လုံးဝကိုပြင်ဆင်ဖို့ကိုလုံးဝမလိုတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါကိုပြင်လိုက်လို့ရှိရင်တစ်ဖက်တိုက်ခန့်လုပ်နေရတဲ့အခွေတွေအင်အားစုတွေကပေါ့ဒါတွေကိုအောင်မြင်တော်မယ့်အခြေအနေမျိုးရှိပြီးတော့ဒီနေ့လှုပ်ဆောင်နေတဲ့သမ္မတဒီဦးသိန်းစီရဲ့အစိုးရကဘယ်လိုရောက်တော့လဲ
။တိုင်းပြည်ကိုကိုယ့်လူမျိုးကိုယ့်ဗုဒ္ဓဘာသာဝင်တွေပဲအုပ်ချုပ်စေချင်တာကြောင့်နိုင်ငံတော်တမရအရေးချင်းတတ်မှတ်ချက်ပုံမှန်59စာလုံးနဲ့ဂါကြီးတို့ကိုမပြင်ဖို့ဆန္ဒပြတာလို့ဆန္ဒပြပွဲမှာပါဝင်သူတဦးကအခုလိုပြောပါတယ
်။ဟိုက59စာလုံးပြင်လိုက်လို့ရှိရင်ကျွန်တော်တို့ရခိုင်လူမျိုးတွေကမြန်မာပြည်အတွက်ပါအကုန်လုံးပြစ်စီသွားတာ။အုပ်ချုပ်ဖို့ဆိုတာရခိုင်လူမျိုးလို့ပေါ့ဗုဒ္ဓဘာသာကိုလူမျိုးကိုဗုဒ္ဓဘာသာမြန်မာပြည်ကိုအုပ်ချုပ်ချင်တခါလူမျိုးအုပ်ချုပ်ချင်
ဒီနေ့ဆန္ဒပြပွဲမှာပါဝင်သူနောက်တဦးကလည်းတည်ငြိမ်အေးချမ်းရေးအတွက်ဒီပုံမှန်ကိုမပြင်ဖို့ဆန္ဒပြတောင်းဆိုတာဖြစ်ကြောင်းအခုလိုပြောပါရယ
်ကျွန်တော်တို့ကတော့ရခိုင်ပြည်နယ်မှာနေပြည်တော်အေရှန်ဆိုတာနေထိုင်ဖို့အတွက်ဆန္ဒပြတာဖြစ်ပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်မှာရှိတဲ့လူငယ်တွေဟာတနည်းနည်းတရှိရှိမှဒုက္ခပေါင်းများစွာနဲ့ကြုံတွေ့ရမှာဆိုတော့
ဆန္ဒပြသူတွေဟာစစ်တွေမျိုးဝင်ကဘာကွင်းမှာစုယုံပြီးကြောင်းကြီးလမ်းကနေလမ်းမကြီးတစ်လျှောက်ထမ်းမင်းရင်းလမ်းမင်းမကြီးလမ်းတစ်လျှောက်လမ်းလျှောက်ဆန္ဒပြကြပြီးဝင်ကဘာကွင်းမှာဆန္ဒပြပွဲကိုအဆုံးသတ်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးရခိုင်လူမှုကွန်ရက်စစ်တွေကကြေညာချက်တစ်စောင်ထုတ်ပြီးကန့်ကွက်ခဲ့ပါတယ်။ဒီဆန္ဒပြပွဲဟာရခိုင်ပြည်သူလူထုတစ်ရက်လုံးရဲ့သဘောထားဆန္ဒမဟုတ်ပဲလူတစုရဲ့ဥဆောင်မှုသာဖြစ်ကြောင်းရခိုင်ပြည်သူလူထုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကိုပြင်ဆင်လိုကြောင်းရခိုင်လူမှုကွန်ရက်စစ်တွေရဲ့သဘောထားကြေညာချက်မှာပါရှိပါတယ်ခင်ဗျာ။